ီနေ့နားဆင်ကြရမှာကတော့နှွေနှွေငိမ့်အေးရဲ့ချစ်ကပါငယ်လေးတဲ့ကချစ်သူများကန္တာဖြစ်ပါတယ
်ချစ်စွာသောတောတာရှင်များရှင်လန်းချမ်းမြေကြပါစီရှင်ချစ်ကပါလေးတဲ့ကချစ်သူများအတွက်မိမိကိုယ်ကိုလေးစားပါဆိုတဲ့အကြောင်းလေးကိုဝေငှပါစီသားတို့တမီးတို့ရေမင်္ဂလာပါကွယ်ဆိုရုပ်စကားလေးတစ်ခုကိုကြားဘူးတယ်မိမိကိုယ်ကိုလေးစားခြင်းသည်အောင်မြင်မှု၏အခြေခံအုတ်မြစ်ဖြစ်သည်တဲ့ဟုတ်ပါတယ်လူသားတိုင်းမှာတန်ဖိုးမဖြတ်နိုင်တဲ့အရေးချင်းတွေပိုင်ဆိုင်ထားကြတယ်ခွန်အားတွေစွန့်အားတွေများစွာလည်းရှိကြတယ်ချို့လူတွေဟာမိမိကိုယ်ကိုအထင်သေးမိတတ်တယ်တခါတလေလဲကိုယ့်ပတ်ဝန်းကျင်ကလူတွေကိုအထင်သေးမိတယ်ဟာဒီလူကတော့တိတ်ညံ့တာပဲဘရောမဆယ်လန်းအောင်မှမဟုတ်ပါဘူးဆိုပြီးတင်ထားခဲ့တဲ့တငယ်ကြီးဟာကို့ထက်နှစ်နှစ်လောက်နောက်ကျပြီးမှဂုံနူးတွေနဲ့အောင်လာတဲ့အခါဘယ်လိုများခံစားရမလဲနောက်တစ်မျိုးကတော့ငငယ်တုန်းကရက်ွက်ထက်မှအလွန်ဆင်းရဲတယ်ဆိုတဲ့မိသားစုတစုဟာနှစ်ပေါင်းတော်ကြာပြီးဒီကနေ့ကာလမှာသူတို့ဟာသူများထက်ချမ်းသာနေတာတိုက်ဆောက်ကားစီးဖြစ်နေတာကိုမြင်ရတော့ဘယ်လိုများတွေးမိမလဲဒီလူတွေကံကောင်းကြတယ်လို့မှတ်ချက်ချမိသလားအဲ့ဒါလို့ဆိုရင်မှားနေပြီပေါ့အဲ့ဒီလူတွေဟာလူတိုင်းလူတိုင်းမှာအကန့်အသတ်မရှိတဲ့စွာအားတွေခွင့်အလန်းတွေကိုရရှိနေတာဖြစ်တယ်မိပတ်ဝန်းကျင်မှာသူ့တိုင်းတာနဲ့သူကြီးပွားအောင်မြင်နေကြသူတွေကိုစူးစမ်းစစ်ဆေးကြည့်လိုက်ပါဘယ်အဆင့်ကတက်လာကြသူတွေလဲများများစစ်ဆေးကြည့်လေလူတိုင်းလူတိုင်းမှာအကန့်အသတ်မရှိတဲ့ခွင့်အလန်းတွေရှိနေကြောင်းထင်ရှားလာလေလေဖြစ်လိမ့်မယ်ဒါကြောင့်ကိုယ့်ကိုအဆင့်နှိမ့်ပြီးအထင်မသေးလိုက်ပါနဲ့ကို့မှာအရေးချင်းအစွမ်းအစနဲ့တတ္တိထူးတွေရှိတယ်ဆိုတာသိလိုက်ပါဒါအပြင်ကို့မှာဘယ်သူဘဝဖြစ်တယ်ဆိုတဲ့ရာဇဝင်အစဉ်လာနဲ့အချိန်ဟွာလည်းရှိပါတယ်အဲ့ဒီအရာတွေဟာလောလောဆယ်မှာအရွယ်ပမာဏတေးငယ်ချင်းတေးငယ်လိမ့်မယ်ဒါပေမဲ့အဲ့ဒီအရာတွေကိုအရွယ်ပမာဏအခုထက်အစပေါင်းများစွာကြီးထွားလာအောင်ပြုစုပြိုးထောင်လို့ရတယ်ဆိုတာတော့သတိပြုရမယ်ကိုကိုကိုဘာများအရေးကြီးသလဲဘယ်လောက်များတန်ဖိုးရှိသလဲစဉ်းစားပါပတ်ဝန်းကျင်မှာကို့ထက်တတ်တဲ့လူတွေကို့ထက်စွမ်းတဲ့သူတွေရှိတယ်ငါလုံးလို့ရမှာမဟုတ်ပါဘူးလို့တွေးမိရင်လည်းမှားပြန်ပါပြီအဲ့ဒီလိုအတွေးမျိုးကအောင်မြင်ကြီးပွားမဲ့အတွေးမျိုးမဟုတ်ဘူးလူတယောက်ကြီးပွားတွတ်တက်ဖို့အတွက်ဒါမှမဟုတ်အထက်ကိုအညွန့်တလူလူတက်လာဖို့ရှိဥစွာတိမ်ငယ်စိတ်ကိုဖျောက်ပယ်ထားရမယ်မိမိရရှိထားတဲ့ယာတူမိမိဆောင်ရွက်နေတဲ့လုပ်ငန်းမိမိပိုင်ဆိုင်သမျှသောလုပ်ငန်းပမာဏကိုတတ်မိုးထားဖို့လိုတယ်လေးစားသိမှတ်ဖို့လိုတယ်အဲ့ဒီလိုအဆင့်ကနေပြီးအဲ့ဒီထက်လေးစားလောက်တဲ့အဆင့်တွေကိုရောက်အောင်ကြိုးပမ်းအားထုတ်သွားရမယ်မိမိအလုပ်ကိုလေးစားခြင်းကမိမိကိုယ်ကိုလေးစားခြင်းလည်းဖြစ်တယ်မိမိကိုယ်ကိုလေးစားခြင်းကအောင်မြင်မှုရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့ပြောခဲ့တယ်နော်။ဒါကြောင့်မိမိအသက်မွေးရမ်းကြောင်းအလုပ်ကိုစိတ်ချမ်းသာစရာပျော်စရာဂုဏ်ယူစရာလို့ခံစားယုံကြည်စေဖို့အရေးကြီးတဲ့အကြောင်းရင်းတရားလည်းဖြစ်တယ်။တကယ်တော့မိမိအလုပ်ကိုမိမိနှစ်သက်ခြင်းနဲ့မိမိကိုယ်ကိုလေးစားခြင်းကအပြန်အလှန်အကျိုးပြုလျက်ရှိတယ်။မိမိအလုပ်ကိုကျင့်တဲ့နှစ်သက်ကြသူတွေဟာမိမိကိုယ်ကိုလည်းတန်ဖိုးထားတတ်ကြတယ်။မိမိကိုယ်ကိုယုံကြည်မှုရှိလာတဲ့အခါအလုပ်လုပ်ရတဲ့အခါမှာပော့ပါပျော်ရွှင်စွာလုပ်နိုင်ပြီးစိတ်ချမ်းသာလာကြတယ်။သားတို့သမီးတို့ရေမိမိကိုယ်ကိုလေးစားရမယ်ဆိုလို့ကိုယ့်ကိုယ်ကိုအတလွတ်ကြီးအထင်ကြီးပြီးမာနတက်နေဖို့မဟုတ်ဘူး။ဒါမှမဟုတ်ဘဝင်မြင့်မှုပြောတာမဟုတ်ဘူး။မိမိမှာရှိတဲ့တိမ်မြုပ်နေတဲ့အတုံးမကြပဲထားတဲ့အရေးချင်းအစွမ်းတတ္တိတွေကိုဖော်ထုတ်ပြီးတန်မိုးထားဆောင်ရွက်ဖို့ဖြစ်တယ်။အဲ့ဒီလိုမိမိကိုယ်ကိုတန်မိုးထားတတ်လာတဲ့အခါတဖြည်းဖြည်းချင်းအခြားသူတွေရဲ့တန်မိုးတွေကိုလည်းသိတတ်မြင်တတ်လာမှာဖြစ်တယ်။အခြားသူတွေရဲ့တန်မိုးကိုသိတတ်မြင်တတ်ဖော်ထုတ်ပေးတတ်တဲ့အခါအခြားသူတွေကလည်းကိုယ့်ရဲ့တန်မိုးကိုသိလာမြင်လာဖော်ထုတ်ပေးလိမ့်မယ်။အဲ့ဒီအခါမှာမိကူကိုတန်ဖိုးထားသူဘဝကနေအများရဲ့တန်ဖိုးထားခြင်းဘဝကိုရောက်လာလိမ့်မယ်မိကူကိုလေးစားခြင်းမရှိသူတွေကလူများကြားကိုရောက်တဲ့အခါ ကိုပစ္စည်းကိုဈေးလျှော်ရောင်းတယ်လို့တံပိုးထားမခံရသူလူမလေးခွေးမခန့်သူများဖြစ်သွားတတ်ကြတယ်မိမိကိုယ်ကိုလေးစားနိုင်ဖို့ကြီးကျယ်တဲ့လုပ်ငန်းကြီးတွေကိုအောင်မြင်စွာဆောင်ရွက်ခဲ့ဘူးစရာမလိုပါဘူးကွယ်လက်ငင်းမဆောင်ရွက်ရသေးရင်လည်းအရေးမကြီးပါဘူးကွယ်မိမိမှာအဲ့ဒီလိုကြီးကျယ်စွာဆောင်ရွက်နိုင်စွမ်းရှိတယ်ဆောင်ရွက်မယ်ဆိုတဲ့တန်ိဋ္ဌံချပြပြီးဆိုကြတဲ့ကမိကိုယ်ကိုမိမိလေးစားဖို့အကြောင်းလုံလောက်နေပါပြီအဓိကအချက်ကတော့အရှုံးစိတ်ကိုမထားပါနဲ့ယခင်ကမအောင်မြင်ခဲ့တာတွေကိုမေ့ပြစ်လိုက်ပါငါလို့ရင်အောင်မြင်ရမယ်ဆိုတဲ့ရည်မှန်းချက်ရှိရမယ်မိမိအစွမ်းစအကြံစီကိုအားကိုးယုံကြည်သူများသာအောင်မြင်ကြစမြဲဖြစ်တယ်သူတို့ဘာကိုလေးစားစွာဆက်ဆံပါကိုယ့်ကိုလည်းလေးစားစွာပဲတုံ့ပြန်ဆက်ဆံခြင်းခံရမယ်မိကိုချစ်ကြွရင်လည်းကျေးဇူးတင်စကားဆိုဖို့မမေ့လိုက်ပါနဲ့သားတို့သမီးတို့ရေမိကိုယ်ကိုလေးစားခြင်းနဲ့ပတ်သက်ပြီးတမာကျန်းစာရဲကလူတယောက်ကြောင့်ကိုပြောပြခြင်းနဲ့သူ့နာမည်ကပေါ်လူတဲ့အရင်တုန်းကသူ့နာမည်ကရှောလူဖြစ်တယ်သူဟာရှောလူဘွားတုန်းကခရိယန်လူကိုညှဉ်းပန်းနှိပ်စက်တယ်မုန်းတယ်ဒုက္ခပေးတယ်ဒါပေမဲ့သူဟာဓမ္မသက်မြို့ကိုသွားတယ်လမ်းမှာကောင်းငင်ကအလင်းရောင်ထွန်းတောက်လို့သူဟာမြေပေါ်မှာလဲနေတုန်းရှောလူရှောလူငါ့ကိုအပေကြောင့်နှင်းဆဲတယ်လေဆိုတဲ့သူ့ကိုပြောတဲ့စကားသံကိုကြားရတယ်။သူကတခင်ကိုတော်ဘသူပါလဲလို့မေးတော့ငါဟာမင်းနှင်းဆဲတဲ့ယေရှုဖြစ်တယ်လို့ပြောပြီးသူ့ကိုမြို့ထဲကိုဝင်ခိုင်းတယ်။နောက်တော့သူဟာ၃ရက်လောက်မျက်စိမမြင်ရတဲ့အချိန်ကစပြီးဖျားခင်ဆစ်လွတ်တဲ့အာနနီးဆိုတဲ့တပည့်တော်အဖြစ်မျက်စိပြောင်းမြင်ခဲ့တယ်။အဲ့ဒီအချိန်မှာသူစိတ်ပြောင်းလဲခဲ့ပြီ။ပေါ်လူဘွားကိုရောက်ပြီဖျားသခင်အတွက်အလုလုတယ်ဖျားသခင်ရဲ့အလူတော်တိုင်းအသက်ရှင်တယ်ဖျားသခင်ရဲ့အလူတော်ဆိုတာကဖျားသခင်ရဲ့စကားကိုနားထောင်ခြင်းဖြစ်တယ်သူဟာသူ့ကိုယ်သူနှိမ့်ချတတ်တယ်လို့ဖျားသခင်ရဲ့အလူတော်အဖြစ်ယေရှုခရစ်ရဲ့တမန်တော်ဆိုပြီးအမည်ပြောလို့ရှိတယ်သူ့ကိုယ်သူလေးစားတယ်သူ့ကိုယ်သူနှိမ့်ချသူလို့မထင်ဘူးနှိမ့်ချလိုက်လို့နှိမ့်ချသွားတာမဟုတ်ဘူးခရိယန်ကြီးရဲ့အရေးချင်းကနှိမ့်ချခြင်းပဲဆိုတာကိုသူသိတယ်။ဒါကြောင့်သူ့ရဲ့ခရစ်တော်နီးတူဟောပြောတုံ့ပြန်ခြင်းတွေကိုလူတွေနားလည်လာကြတယ်။လူတွေကခရိယန်တွေကိုမုန်းခဲ့တဲ့ရှောလူကိုပေါ်လူအဖြစ်လက်မခံခြင်းပေမဲ့သူ့ရဲ့နေထိုင်ပြုမှုပြောဆိုခြင်းကပုံသက်တည်ကောင်းဖြစ်တယ်။ဒါကြောင့်လူဆိုတာမိမိကိုယ်ကိုမိမိလေးစားမှသူတစ်ပါးကလေးစားမှာပေါ့ကွယ်မဟုတ်ဘူးလား။ gain ဒီနေ့တော့ဒီမြပဲနော်။မင်းတို့ရဲ့ချစ်မိမိ
။ Jesus is the God, စင်ကစင်နေရဲ့လား။စွန့်စားမှုများရဲ့နောက်ကအောင်မြင်မှုများကိုသင်သုံးသပ်မိရဲ့လား။ညာရှာတဲ့ကတည်းကမြင်အောင်ပါ။ဝေဒနာတွေကြုံချိန်မှာYou should never say that you're 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 never